အခုတကတော့စကိုင်းတိုင်းထဲကသတင်းကိုပြောပြပါမယ်ချောင်းဦးမြို့နဲ့မြင်းမှုမြို့နယ်တွေကကျေးရွာတွေမှာရုပ်အလောင်း20ကျော်တွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရုပ်အလောင်းတွေတွေ့ရှိတာနဲ့ပတ်သက်လို့စစ်ဆေးနေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုင်ဦးကပြောပြပါလိမ့်မယ်
စကိုင်းတိုင်းဒေသကြီးချောင်းဦးမြို့နယ်မုံရွာချောင်းဦးအမြင့်ကားလန်ဘေးကလေခွင်းထဲမှာမေလ၁ရက်နေ့မနေ့ပိုင်းကအစုလိုက်ပြုံလိုက်တေဆုံနေတဲ့လူသေးလောင်း၁၂လောင်းကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။တေဆုံသူတွေဟာကင်မွန်တော်ကန်စီကျေးရွာကကျေးရွာသားတွေဖြစ်ပါတယ်။အလောင်းတွေတွေ့တာနဲ့ပတ်သက်လို့ဒေသခံတူကအခုလိုတီးပြပြောပါတယ်။
ကမွန်တော်နဲ့ကန်စီရအဲကျွန်တော်တို့ညူစောတိရွာပေါ့နော်။ညူစောတိရွာကအမျိုးသမီး၅ဦးနဲ့အမျိုးသား၇ဦးအော်ကျွန်တော်တို့ဟိုပါရာစိုက်ခွဲခေါ်တာပေါ့နော်တိုင်ကတော့စိုက်ခွဲခေါ်တာပေါ့အဲဟုတ်တယ်အဲ့ဘက်ပါတွေ့တာကြာလူလူအဲကမွန်တော်ဟိုကန်စီပေါ့လေဒါတိတိ
ချောင်းဦးဒေသခံကတော့ကန်ကြီးကုန်းကမွန်တော်ကန်စီကျေးရွာတွေဟာစစ်ကောင်စီကိုအာဘေးထောက်ခံသူအများစုနေထိုင်တဲ့ကျေးရွာတွေဖြစ်တယ်လို့ပြောပါတယ်တေဆုံသူတွေဟာစစ်ကောင်စီကိုအာဘေးထောက်ခံတဲ့ဒေသခံတွေလားဆိုတာကိုတော့ VOA ကတိကျအတိမပြုနိုင်သေးပါဘူးဒီလိုတေဆုံနေတဲ့ရုပ်အလောင်းတရားစင်ကန်တွေ့ရှိတာနဲ့ပတ်သက်လို့ကျူးလွန်သူလိုယူဆရတဲ့သူတယောက်ကိုစစ်ဆင်နေပြီးတေမှုတေခင်ဖွင့်လှစ်ပြီးဆောင်ရွက်နေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်ချောင်းဦးတို့အိုက်တက်မှာတော့ကျွန်တော်တို့ဒီအကြမ်းဖက်အဖွဲ့တွေကနေမှကျွန်တော်တို့ဟာနော်ဟိုရွာသူရွာသားတွေကိုတတ်ဖြတ်နေရတယ်ရှိတယ်အဲကျွန်တော်တို့ကတော့အဲ့ဒီတတ်ဖြတ်မှုမှာတေရခံတယောက်တော့မိထားတာတော့ရှိတယ်အဲသူ့ကိုတော့စစ်ဆေးနေတဲ့အခြေအနေပဲရှိသေးတယ်အဲ PDF အဲပြောရတော့ PDF အဖွဲ့ကသူကခေါင်းဆောင်တယောက်ရှိတယ်ခေါင်းဆောင်တယောက်ဖြစ်တယ်အဲပြီးရင်ရခင်တော့ CDN လုပ်နေတဲ့ဒါကျောင်းဆရာဟောင်းတယောက်ဖြစ်တယ်သူကတော့စစ်ဆေးနေရရှိတယ်အဲစစ်ဆေးနေတဲ့သူတို့ကတော့သတင်းရရှိတယ်ဆိုရင်ကျွန်တော်တို့ဒါစစ်ဆေးပြီးတော့ကြာသတင်းထွက်လာတယ်ဆိုရင်တော့အဲသတင်းကျွန်တော်တို့ထုတ်ပြန်ပေးသွားဖို့ရှိတယ်ဘူလောတယ်တော့စစ်ဆေးနေတော့မှရှိတယ်နောက်တစ်ခုကတော့အဲ့ဒီဟာတွေနဲ့ပတ်သက်တော့ကြာကျွန်တော်အောက်တွေ့တဲ့ဟာတွေနဲ့ပတ်သက်ရင်တင်မှုတွေကွင်းဆွင့်ပြောကြာသက်ဆိုင်ရာရဲစခန်းတွေကတော့တောင်းရတဲ့ရှိပါတယ်
ဒါအပြင်ရွှေဘိုခရိုင်မြင်းမှုမြို့နယ်အပိုင်းပထထိုင်းကျေးရွာကတုတ်တမလဲတေဆုံးနေတဲ့ကျေးရွာသားလောင်ကိုလောင်ကိုမလတရနေ့ကတွေ့ရှိခဲ့တယ်လို့ဒေသခံတွေကအတည်ပြုပြီးဖြစ်စဉ်သေးစိတ်ကိုတော့မသိရှိဘူးလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဒေသကြီးတွေကချောင်းဦးမြို့နယ်နဲ့မြင်းမှုမြို့နယ်တွေမှာစစ်ကောင်စီကနေပြည်တော်ရှင်းလင်းတာလုပ်နေပြီးထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။ဒါအပြင်စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်မြင်းမှုမြို့နယ်ထဲမှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေရှိနေပါတယ်။ဒါအပြင်စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်မြင်းမှုမြို့နယ်ထဲမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေရှိနေပါတယ်။မေလ၁ရက်တနင်္ဂနွေနေ့မနေ့လင်းအားကြီးအချိန်မှာမြောင်ဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရင်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒီအချိန်တွေနဲ့ပတ်သက်လို့မြောင်ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်။လက်နက်ပြည်စုံနဲ့တရားလောက်ဆိုကြတော့ကျွန်တော်တို့လက်နက်အင်အားမမြောင်ကျွန်တော်တို့ကန်ထဲမှာရှိတဲ့ရေပေါ်နေရတယ်ရေပေါ်ဒီအကုန်လုံးပြေးကင်းအောင်ရှောင်ရတယ်ရှောင်တဲ့ခါမှာကျွန်တော်တို့ဘယ်လိုရန်တန်ပြတ်ခတ်မှုတွေရှိသကန်းကိုတော့ကျွန်တော်တို့ဒီမဆားဆောင်ကလည်းကျွန်တော်တို့ဒီထုတ်လို့ရပစ္စည်းနဲ့ဟိုနေရာတော့မပါဘူးပြဒီကျွန်တော်တို့ရိတ်ခါပိုင်းနေပါမယ်နောက်ကစဖူပစ္စည်းတွေပါမယ်ပေါ့
ဒေသခံကာကွယ်ရေးတပ်စခန်းနေစီနေမြေရှင်းလင်းလာတဲ့စစ်ကောင်စီတပ်တွေကိုမိုင်းဆွဲတက်ခိုက်ခဲ့လို့ဆယ်ဦးတဲ့မနဲ့တန်အားရရှိခဲ့တယ်လို့လဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒီတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ